right to recall လို့ခေါ်ကြတဲ့လွတ်တော်ကိုယ်စားလှယ်တာဝန်မှပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းကိုအတည်ပြုနိုင်မယ်ဆိုရင်ပြီးတော့ဥပဒေအရလွတ်တော်ကိုယ်စားလှယ်တွေကိုလည်းလူထုကထိန်းချုပ်ပေးနိုင်ခဲ့မယ်ဆိုရင်အာဏာရကြန့်ခိုင်ဖွံ့ဖြိုးရေးပါတီအတွင်းမကြခင်ကဖြစ်ပေါ်ခဲ့တဲ့ပြဿနာရံမျိုးကြီးကြီးကျယ်ကျယ်ဖြစ်လာမှာမဟုတ်ဘူးလို့ယူဆကြောင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးက VOA မြန်မာပိုင်းနဲ့တီးတန့်တွေ့ဆုံမေးမြန်းစဉ်မှာပြောဆိုသွားပါတယ်။မူလမဲဆန္ဒရှင်တိရခိုင်နှုံးကသူတို့ကိုယ်စားလှယ်ကိုကန့်ကွက်ကြောင်းရွေးကောက်ပွဲကော်မရှင်ကိုတိုင်တန်းနိုင်တယ်ဆိုပေမဲ့ဒီ right to recall ဥပဒေအရလွှတ်တော်ကိုယ်စားလှယ်ကိုဖယ်ရှားဖို့ဆိုတာရွေးကောက်ပွဲကော်မရှင်ကစုံစမ်းမှုမဲဆန္ဒပြန်လည်ခံယူမှုစတဲ့အဆင့်ဆင့်ဖြတ်ကျော်ရအောင်မှဖြစ်တယ်လို့လည်းပြောပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကို VOA ရန်ကုန်ရုံးဝဲတာဝန်ခံဒေါခင်စိုးဝင်းကနေပြည်တော်မှာတည်ထန့်တွေ့ဆုံမေးမြန်းလာတာဖြစ်ပါတယ်ခင်ဗျာ
။လူတွေပြောနေကြတယ်ဒီ right to recall ပေါ့နော်။အဲ့ဒီ right to recall ကလည်းဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့တာဝန်နဲ့လုပ်ပိုင်ခွင့်ထဲမှာပါတာပေါ့နော်။အဲ့ဒီထက်မှဆိုလို့ရှိရင်တော့အပိုက်30ထဲမှာပါတာပေါ့။အဲ့ဒီ right to recall နဲ့ပတ်သက်ပြီးတော့ဒီပြည်ထောင်စုလွှတ်တော်တို့လွှတ်တော်အသီးသီးကနေပြီးတော့ဒီဥပဒေကိုမူကြမ်းကိုဒီပြုတ်ပြတ်ထမ်းပြဖို့အတွက်ကို၄ချိန်မြောက်တင်ခဲ့တယ်ဆိုပြီးတော့သိရပါတယ်နောက်ဆုံးမနေ့ကတော့ပြီးဆုံးခဲ့တဲ့ပြည်ထောင်စုလွှတ်တော်ကနေပြီးတော့ဒီကိစ္စကိုဆက်ပြီးမဆွေးနွေးဘူးလို့ဆုံးဖြတ်ပါတယ်ဒီအပေါ်မှာရောပြောင်းလဲရေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအနေနဲ့ဘယ်လိုများမြင်ပါလဲရှင
်ဘယ်လိုအခြေခံဥပဒေပြောရင်အခြေခံမူထဲမှာလည်းပါပါတယ်အခြေခံမူကပါတယ်ဆိုတဲ့အခါကျတော့မပေးခွင့်ရှိတယ်လို့ပဲနော်ရွေးချယ်ကပိုင်ခွင့်ရှိတယ်တစ်ချက်ပါပါတယ်။နောက်ကိုရွေးချယ်တဲ့လူက recall လုပ်ခွင့်ရှိတယ်ဆိုတော့တို့လည်းပါပါတယ်။အဲဒါကြောင့်ဖွဲ့စည်းပုံအခြေခံမှာတော့ပြဋ္ဌာန်းထားတယ်။အခုတော့ပြော396ခါခွေးကြတော့လို့ဘာဖြစ်လဲဆိုတော့ recall လုပ်ချင်လို့ရှိရင်ကော်မရှင်တရားနိုးကနေတိုင်ကြရင်ကော်မရှင်ဒီမှာကော်မရှင်စုံစမ်းရမယ်။ပြီးဆက်ရေးပါမယ်ပါပါတယ်။396ကဘာပါလဲဆိုတော့ဒီ recall လုပ်ဟာဥပဒေပြဋ္ဌာန်းမယ်ဆိုတော့ဒါညွှန်ကြားထားတာပါအဲ့တော့ကျွန်တော်ကတော့ပါလဲဆိုနေရာကမှာတော့ check and balance ရှိဖို့လိုပါတယ်နောက်ခုနပြောတဲ့ကျွန်တော်အချိန်ချင်းလည်းသလိုပြောဥပါတယ်ဒီပြည်သူ့အသံကတော့လွတ်တော်သံပဲပြည်သူ့ရဲ့ကိုယ်စားပြုတ်ရနေတယ်နော်ပြုတ်ရတယ်ပြည်သူ့ရဲ့စံတာကိုလွတ်တော်ပြည်သူ့ပြရနေတယ်သို့တော်လည်းမင်းတို့လွတ်တော်အလံကြီးဟာလူ့သံလို့တော့သဘောထားလို့မရဘူးတခါလေးလဲလွတ်တော်ကနေတော့သူလူ့ကဘာယူပြီးတော့ပြောရလဲရှိကောင်းရှိနေမယ်အဲ့တော့ဒီလိုကိစ္စမှာကျွန်တော်ဘာလဲဆိုတဲ့အခါကျတော့ဒီ recall law နဲ့ဒီလွတ်တော်ကိုကိုယ်စီလေးကိုကျွန်တော်ထိန်းလို့ပဲရမယ်အဲ့တော့ပြောရင်တော့တက်ကတော့ကျွန်တော်ကတင်းရတဲ့ကိစ္စကကျွန်တော်တင်တာလဲဟိုကြားပါပြီကြားဆိုတော့စဖြစ်တာတော့ဟိုကိုအောင်သိန်းလေးကိုစပြီးတော့ recall လုပ်နေ3နှစ်လောက်ပါစလုပ်ပါလေလို့တော့ကျွန်တော်မရှိသေးဘူး recall လုပ်ခင်တော့ပြန်ထမ်းပါလို့ကျွန်တော်ပြောတယ်အမကြောင်နောက်ဟုတ်လားတင်နိုင်တဲ့ဝင်ကျုပ်ဥခေစောကတော့ record လုပ်တယ်အဲကျွန်တော်လည်းမပြင်းလို့လုပ်ပါဆိုတော့အဲ့တော့သူတို့နာဂာကြီးပေါ့ဥခေအောင်မြန်ဒါဒီတော့ကော်မရှင်ကဟိုလှုပ်ဆောင်ဖြစ်တဲ့ကြောင့်ကော်မရှင်နေဥရီဂျန်ကြီးဆွဲတင်ပြပါဆိုတော့ကျော်လုံးကနည်းနည်းကျော်တော့ကျွန်တော်တင်လာတာပါဥရီဂျန်ကြီးဆွဲတယ်တင်တယ်ပြီးရင်လူသားပြည်သူလေးလာဖက်ရှင်နေတာဆိုတော့တင်လာကျွန်တော်ထည့်ထားပါအဲ့လိုတဖြည်းဖြည်း record လို့အရာနဲ့တိုင်တဲ့လူတွေကဆယ်ယောက်ရှိတော့အဲ့တော့ကျွန်တော်ဆိုလိုချင်တာကဟိုလွတ်တော်ကိုယ်စားလှယ်တွေကိုထိန်းချုပ်မဲ့ဟာကမရှိဘူးဖြစ်နေနော်ထိန်းချုပ်မှသူ့ပြည်သူဟာပါပြည်သူဖြစ်တဲ့ကြောင့်ဒီ recall law ရှိဖို့တင်တယ်ယနေ့ဖြစ်ပေါ်တော့ USCB ပြဿနာဆိုရင်ဒါအကြိမ်များပြည်သူတို့ထိန်းချုပ်ပေးထိုင်မယ်ဆိုဒီလိုကြီးကျယ်မဖြစ်နိုင်ဘူးလို့ဒီလိုဖြစ်ကျွန်တော်လူခန်းစားပြီးတော့ကျွန်တော်ကဒါ data လေးချိန်လောက်ကိုတင်လိုက်တာပါဒီဟာကြီးဖြစ်သွားမှာဩအကြိမ်သာဒါလေးရှိနေရင်တော့အဲလူတို့ကထိပေးလိုက်ရင်တော့အကြီးကျယ်ဖြစ်ဘူးဆိုတော့ကျွန်တော်လည်းတွေးပြီးတော့ကျွန်တော်တင်လာပါနောက်ချက်ကပါလဲဆိုတော့ဖွဲ့စည်းပုံချေဥပဒေပြဋ္ဌာန်းလာဖြစ်တယ်ဖွဲ့စည်းပုံချေဥပဒေကနော်လွတ်တော်ကိုယ်စားလှယ်မှာပြန်လည်ရုပ်သိမ်းမှုရှိတယ်ဆိုရင်ဒီခွင့်ကိုရအောင်လုပ်ပြရမယ်လုပ်တဲ့ဟာကလွတ်တော်ရဲ့တာဝန်ပဲအထို့တူပဲ390ခုမှာဒီဥပဒေပြဋ္ဌာန်းရမယ်လို့ပြောတယ်အပြဋ္ဌာန်းရမှာလွတ်တော်ရဲ့တာဝန်ပဲအဲ့အဲ့မှာသူကဘာလို့သွားလို့ allergy ဖြစ်နေလဲဆိုတော့ခါကျတင့်ရလို့တင့်ရလို့ဟိုကျွန်တော်လည်းပြောပါတယ်ဒါကကျွန်တော်ဥပဒေချက်ကော်မတီဆီမှာကျွန်တော်ကိုယ်တိုင်တက်ပြီးတော့ကျွန်တော်ဆွေးနွေးခဲ့ပူပါတယ်တင့်ရလို့မဆွေးရင်မှနေတင့်ရလို့ကတော့ဟုတ်လားတင့်ရလို့ရကျွန်တော်စုံစမ်းတာရှိပါစုံစမ်းတာမှားတယ်ဆိုရင်ပယ်ချလိုက်ပါနော်အစုံစမ်းတာမှန်ပြီဆိုရင်ခင်ဗျာဒါစုံစမ်းရမှာမရှိဘူးခုနောက်ပြောရင်မဲပြန်ပေးရအောင် အဲ့ဒီ50ရံတို့အထက်ရနေခင်ဗျာပြုစရာအကြောင်းမရှိဘူးနော်ဒါတော့ခင်ဗျားတို့ရေဆိုင်ရဲရမယ်ကျတော့ဒီလိုလုပ်တဲ့နေရာမှာလဲကိုယ်မချိပတ်ကောင်းတွေတက်ပြီးပြပိုင်မှုတွေကျွန်တော်ရှိပါတယ်အဲ့ကျွန်တော်ဆိုလိုချင်တာကတော့ဒီ record လောက်ကတော့နံပါတ်1တစ်ချက်ကတော့ဥပဒေပြဋ္ဌာန်းချက်ဖြစ်နေတယ်နော်ဥပဒေပြဋ္ဌာန်းချက်ကိုအကောင့်ထဲမပေါ်ဘူးဆိုရင်အကောင့်ထဲပေါ်အောင်ဆောင်ရမပြီးဘူးဆိုရင်အဲ့လွတ်တော်ရဲ့တောင်းဖြစ်နေတယ်နော်ပြောရင်တော့ဟုတ်လားပြည့်တော်တောင်းကိုကျေးဇူးတော်မှာထမ်းဆောင်နိုင်ဘူးဆိုတဲ့သဘောတည်းရောက်ပါတယ်အဲ့တော့ဒီလိုလဲကျွန်တော်ဖြစ်စီရပါဘူးအဲကျွန်တော်အနေနဲ့ကတော့ဟုတ်လားဒီကိစ္စကကျွန်တော်သတင်းဌာနတွေဒီလိုပါပဲလူရဆွဲကြီးတာပေါ့အခုရှင်မန်းကို impeach လုပ်ရှင်လို့ပြောတာလုပ်ဆရာမရှိပါဘူးလုပ်ဆရာလည်းမရှိပါဘူးဘယ်တော့မှလည်းမကြံတော့ပါဘူးဘယ်တော့မှမကြံတဲ့ရဲ့ကြေကျော်အဥပဒေပြောအောင်မယ်ဟုတ်လားအဲဒီမှာတစ်ခါကျွန်တော်ဒီဥပဒေတစ်ခါပြန်ပြောပြီးပြမယ် action လုပ်အောင်မယ်ဆိုတော့လူရေးကိန်းနဲ့တဒန့်ကုန်ကောင်းပါတဒန့်ကုန်ကောင်းပါဆိုတဲ့အခါကျကျွန်တော်အတားမို့သို့တော်လည်းပဲဒီလွတ်တော်ကြီးကရီကောလောကြီးကိုပြတ်ထမ်းပြီးတော့နောက်မှဒီရီကောလောနဲ့ကိုယ်စလေကိုလည်းပဲထိန်းကျောင်းနိုင်ခွင့်ရှိတယ်ဆိုတာလွတ်တော်ကိုယ်စလေသိပြီးတော့မမှန်ကန်ကန်ပေါ့လေအခုမမှန်တော့မဟုတ်ပါဘူးနော်မမှန်ကန်ကန်လေးဖြစ်သွားတော့ဘုကောင်းပါတင်းချင်ကနှစ်ကရခုနလူလူရဲ့အခွင့်အရေးကိုလည်းမဆုံးဆုံးခြင်းမဟုတ်အဲတော့ကဖွဲ့စည်းပုံချေကဥပဒေပြတ်ထမ်းချက်ဖြစ်နေဒီပြတ်ထမ်းချက်ကဥပဒေပြတ်ထမ်းမယ်လို့ဆိုထားပါလိမ့်နဲ့မပြတ်ထမ်းဘူးဆိုတော့မကောင်းပါဘူးအဲဒီတဲ့ကြောင့်ကျွန်တော်ပြောဆိုလေးပြတာပါပြောရင်တော့ဘယ်သူမှသာစီလိုတဲ့ဆန္ဒနာစီလိုဆန္ဒလုံးဝမရှိပါဘူးဒါပေမဲ့ဥပဒေပြတ်ထမ်းရမယ်ဆိုတော့ဒီဥပဒေပေါ်ပေါက်အောင်လားကျွန်တော်ဆက်ရတဲ့ဥပဒေကြောင့်ပါကျွန်တော်မဆောက်ဘူးဆိုရင်ကျွန်တော်မပြောပါဘူးကျွန်တော်ဆက်ရတဲ့ဥပဒေဖြစ်တဲ့ကြောင့်ဒါလေးတော့ပြီးပြောင်းပြတ်ထမ်းပြီးပါလို့ကျွန်တော်တင်ခြင်းဖြစ်ပါတယ်